တရုတ်နိုင်ငံဘေကျင်းမြို့ကမီလာမူလာရန်ကျောင်းတစ်ကျောင်းမှာအဆောက်အဦပြုပြင်ထိန်းသိမ်းရေးဝန်ထမ်းတစ်ယောက်ကတူတလက်နဲ့ရှောက်ပြီးထုနှက်ခဲ့လို့ကျောင်းသား20တန်းရာရရှိသွားပါတယ်အသက်49နှစ်အရွယ်ကျိုင်းဆိုသူအမျိုးသမီးကအဲ့ဒီမူလာရန်ကျောင်းအဆောက်အဦပြုပြင်ထိန်းသိမ်းရေးအတွက်သူ့ကိုငှားရမ်းထားတဲ့တက်တန်းကုံဆုံးကန်ဒီမှာအလုတ်ထပ်တိုးမပေးတော့တဲ့အတွက်ဒေါသထွက်ပြီးကျောင်းသားတွေကိုရန်လုတ်ခဲ့တာလို့ဘေကျင်းမြို့တော်စီကျန်းနယ်မြေတာဝန်ခံတွေကထုတ်ပြန်ပါတယ်တန်းရာရတဲ့ကျောင်းသားတွေကိုဆေးရုံတင်ကုသပေးနေပြီး၃ယောက်ကဒဏ်ရာပြင်းထန်ပေးမယ်အသက်အန္တရာယ်မစိုးရိမ်ရပါဘူးလို့တာဝန်ရှိသူတွေကပြောပါတယ်ဒီနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံတဝန်းကျောင်းတွေမှာအခုလိုတိုက်ခိုက်တာတွေဖြစ်ပွားနေပြီးတော့တရုတ်ပြည်မြောက်ပိုင်းမှာမနစ်ကဧပြီလတုန်းကဓားနဲ့အခုတ်ခံရလို့အလဲရန်ကျောင်းသား9ယောက်သေဆုံးခဲ့ရပါတယ်ဓားနဲ့လိုက်ခုတ်သူကသူ့အဲ့ဒီကျောင်းကိုတက်ခဲ့တုန်းကအနိုင်ကျင့်ခံခဲ့ရလို့လက်စားချေတာလို့စင်ကြေပေးခဲ့ပါတယ်2019ခုနှစ်ဇန်နဝါရီလတုန်းကလည်းတရုတ်ပြည်တောင်ပိုင်းကကျောင်းတစ်ကျောင်းမှာလူတစ်ယောက်ကဓားနဲ့လိုက်ထိုးလို့ကျောင်းသား12ယောက်ထဲမှနေဒဏ်ရာရရှိခဲ့ကြပါသေးတယ်ရှင်